ပြည်ရင်းနဲ့အမေရိကန်စစ်သမားရွေးကောက်ပွဲမှာတမတ်တော်နဲ့ဆွေးနွေးမယ်ဆိုစီရင်ရေးဖွဲ့နဲ့ရုရှားနိုင်ငံတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့အထူးစုံစမ်းရေးမှုခန့်အပ်လိုက်တာဟာအမေရိကန်သမိုင်းမှာအကြီးမားဆုံးနိုင်ငံရေးကြီးအောက်လန်တက်တဲ့လို့ရဖြစ်သမားကဝေဖန်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမယ်ဆိုစီရင်ရေးကာလမှာပြိုင်ဖက်ဖြစ်ခဲ့တဲ့နိုင်ငံချင်းဝင်ရောဟီလာကလင်တန်နဲ့သမားဘရက်ကဝါမဆွေးရတော့ကဥပဒေမဲ့လို့ရဖြစ်ကျူးလွန်ခဲ့တဲ့ကတော့အထူးစုံစမ်းရေးမှုခန့်အပ်တာဝန်ပေးရမျိုးမရှိခဲ့ဘူးလို့သမားထရမ်ကတူတလူမှုကွန်ရက်မှာကြာသပတေးမင်းနဲ့ပိုင်းကပြောဆိုလိုက်ကြပါရွေးကောက်ပွဲတုန်းကသမတ်ထရန့်အနိုင်ရဖို့ရုရှားစစ်တော်တာဝန်ရှိသူတွေနဲ့ပတ်သက်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လူရဲ့ပြည်ရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ပြည်သူ့စုံစမ်းစစ်ဆေးပြူ FBI ညွှန်ကြားမှုဟောင်းရောဝတ်မူလာကိုတာဝန်ပေးခန့်အကြောင်းမနေ့ကကြေညာလိုက်တဲ့ပုံသမတ်ထရန့်တုံ့ပြန်လိုက်တာဖြစ်ပါတယ်အမေရိကန်ထောက်လှမ်းရေးတာဝန်ကတော့သမတ်ထရန့်ရွေးကောက်ပွဲမှာအနိုင်ရအောင်ဒီမိုကရက်ပါတီမင်းဆော်ဝတ်တန်ဂျွန်ပိုရက်စတာရဲ့ကွန်ပျူတာကိုဖောက်ထွင်းတက်တက်ပြီးရုရှားကကြောင်းဝင်နောက်ဆက်တဲ့အကြောင်းပြောဆိုထားကြတာပါဒီဝက်ဘ်ဆိုက်ကိုအင်တာနက်မှာပေါ်ပြနေတဲ့ WikiLeaks website ကလည်းနောက်ပိုင်းမှာတော့ဒီမိုကရက်ပါတီမင်းဆော်ဝတ်တောင်းငင်ရဲ့ email ထောင်ပေါင်းများစွာကိုဖွင့်ချခဲ့တဲ့အတွက်ပါတီမင်းမှာကလင်တန်နိုင်ရအောင်နောက်ကွယ်ကလှုပ်ရှားမှုတွေထပ်ပေါ်လာရတာအရှက်ရစရာတွေလည်းဖြစ်ခဲ့ရပါတယ်။ဒါနောက်ထပ်ရဲ့ဒီလိုမျိုးပေါ်နေရုရှားလူချာဆက်နွယ်မှုတွေကို FBI ပြည်အမေရိကန်နဲ့အထက်နဲ့အောက်လို့ထောက်လန်းရေးကော်မတီတွေကပါစုံစမ်းစစ်ဆေးနေချိန်မှာပဲ FBI ရင်ကျေးမှုဟောင်းမူလာကလည်းသူစုံစမ်းရေးမှုဖြစ်စတင်တာဝန်ယူလိုက်တာပါ။ဒါမှမဟုတ်ကတော့ရွေးကောက်ပွဲအောင်ပွဲကိုထိခိုက်စေမယ့်စုံစမ်းစစ်ဆေးမှုတွေကိုတခြားလုံးဆက်ကျင်ထားတာဖြစ်ပါတယ်။ရွေးကောက်ပွဲမှာရုရှားကကြောင်းဝင်နောက်ရှိတယ်လို့ဆိုရဲဆွဆွဲချက်တွေကဒီမိုကရက်ကိုယ်စားလှယ်ကလင်တန်ရဲ့ရှောင်းနေမှုတွေစင်ကြယ်ပြောက်ကိုကျိုးဝှက်မှုဖြစ်နေလဲဒါမှမဟုတ်ကပြောဆိုထားပါတယ်။